တော်တာရှင်များရှင်အစ္စလမ်ဘာသာဝင်တွေရဲ့တမန်တော်မူဟာမက်ကတွန်းပုံနဲ့ပတ်သက်လို့မကြင်မနဲ့အငင်းပွားရမှုဟာသဘောထားပျောက်ပြောင်းသူတွေနဲ့ပြင်းမာသူမွတ်စလင်ဘာသာဝင်တွေကိုညှဉ်းညွတ်မှုရစေခဲ့တယ်လို့ပါကစ္စတန်သမ္မတပါဘတ်စ်မူရှာရက်ကပြောဆိုလိုက်ပါတယ်သူပြောဆိုခဲ့စမှာပဲရုပ်ပြောင်ကတွန်းဟာမွတ်စလင်ကဘာတဝန်အနောက်ဆန့်ကျင်ရေးဒေါသတွေကိုဆက်ပြီးမီးထိုးပေးနေတာနဲ့များထောင်နဲ့ချီတဲ့ပါကစ္စတန်နိုင်ငံသားတွေဆန္ဒပြခဲ့ကြပြီးအကြမ်းဖက်မှုတွေလည်းအများပြားရှိခဲ့ပါတယ်။အစ္စလာမဘက်ကနေ VOA သတင်းတောင်ဘင်ဂျာမင်ဆမ်သတင်းပေးပို့ထားတာကိုကျွန်မပဲဆက်ပြီးတင်ပြပေးပါမယ်။သောတာရှင်များရှင်။ပါကစ္စတန်သမ္မတပါဘတ်စ်မူရှာရက်ကရုပ်ပုံတွေဟာသဘောထားအပြော့ပြောင်းဆုံးသူကနေအတင်းမာဆုံးသူအထိမွတ်စလင်အားလုံးကိုဆော့ကားရရောက်ခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျင်းနစ်သတင်းစာတစောင်းကလွန်ခဲ့တဲ့စက်တင်ဘာလမှာရုပ်ပုံတွေကိုအရင်ဦးဆုံးဖော်ပြခဲ့တာပါ။အဲ့ဒီအချိန်ကလေးကစလို့ဥရောပသတင်းစာအများစုကလွတ်လပ်ပြီးပွင့်လင်းတဲ့သတင်းမီဒီယာကိုသူတို့ထောက်ခံကြောင်းဖော်ပြဖို့အတွက်ဒီငင်းပွားစေတဲ့ကတွန်းတွေကိုပြန်လည်ဖော်ပြခဲ့ကြပါတယ်။သမ္မတပါဘတ်စ်မူရှာရက်ကသတင်းစာတွေရဲ့လှုပ်ဆောင်မှုကိုသနားစပွဲအတိတ်ပင်မရှိတဲ့လောက်ရဲ့အဖြစ်ဖော်ပြခဲ့ပါတယ်။ဒီရုပ်ပုံတွေဟာမွတ်စလင်ကဘာတစ်လျှောက်လူစုလူဝေးနဲ့ဆန္ဒပြမှုတွေဖြစ်အောင်လှုံ့ဆော်ခဲ့ပါတယ်။ပါကစ္စတန်မှာဒေါသထွက်နေတဲ့ဆန္ဒပြသူတွေဟာဒီငင်းပွားပွဲကတွန်းတွေကိုစန့်ကျင်တဲ့အနေနဲ့ဒုတိယရဲတပ်ဗတ်မြောက်မှာဇက်တိုက်စုဝေးဆန္ဒပြခဲ့ကြပါတယ်။မြို့တော်အစ္စလာမဘက်ရဲ့ပြင်ပမှာလူတပေါင်းကျော်စုဝေးခဲ့ကြပြီးအနောက်ဆန့်ကျင်ရေးနဲ့ဂျူးဆန့်ကျင်ရေးကြွကြော်တမ်းတွေကိုအော်ဟစ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားဆန္ဒပြသူတွေဟာသူတို့ရဲ့ဒေါသကိုဂျူးတွေ၊အမေရိကန်တွေနဲ့ဥရောပနိုင်ငံအမျိုးမျိုးပါဝင်လူကျန်းတွေလို့သူတို့ယူဆသူတွေပေါ်တိုးပြီးတော့ပုံချလာကြပါတယ်။ဖြစ်ရအတော်များများမှာဆန္ဒပြပွဲတွေဟာအာဏာပိုင်တွေနဲ့ဆန္ဒပြသူတွေကြားရုံးရင်းဆန့်ခတ်ဖြစ်မှုတွေဖြစ်ပောက်ကွဲခဲ့ပါတယ်။အနောက်မြောက်မြို့တော်ဖြစ်တဲ့ပတ်ရှွာမှာတော့ဒေါသထွက်နေတဲ့ဆန္ဒပြသူ 6,000 ကျော်ကိုလူစုခွဲဖို့ရဲတွေကမျက်ရည်ရိုပုံးတွေနဲ့တစ်သားတုပ်တွေကိုအသုံးပြုခဲ့ရပါတယ်။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးတက်စနင်းအစ္စလမ်ကဒီကမ္ဘာလုံးဆိုင်ရာအငင်းပွားမှုကိုဖြေရှင်းဖို့ရာကုလသမဂ္ဂအနေနဲ့ပုံပြီးကြီးမားတဲ့အခန်းကဏ္ဍကနေပါဝင်ဖို့တောင်းဆိုလိုက်ပါတယ်။
There is already a consensus on this issue among the Muslim.
ဒီကိစ္စပေါ်မှာမွတ်စလင်နိုင်ငံတွေအနေနဲ့အားလုံးသဘောတူညီချက်တစ်ခုရှိပြီးသားပါ။အဲ့ဒါကတော့လွတ်လပ်စွာဆန္ဒသဘောထုတ်ဖော်မှုပေါ့။ကျမတို့ယုံကြည်တာနဲ့အမျှဒါဟာအခြားသူတွေဆက်ဆက်ထိမခံနိုင်တဲ့ကိစ္စတွေကိုထိကြိုက်နာကျင်အောင်လုပ်လို့ရတဲ့အခွင့်ပြုချက်လိုင်းစင်တော့မဟုတ်ပါဘူးလို့သူကပြောကြားသွားတာပါ။တစ်ချိန်တည်းမှာပဲအီရန်နဲ့ဆီးရီးယားအပါအဝင်အစ္စလာမစ်နိုင်ငံအချို့ဟာဒီဖြစ်ရပ်ကိုတုံ့ချပြီးအနောက်ဆန့်ကျင်ရေးသဘောထားခံစားချက်ကိုမီးထိုးပေးနေတယ်လို့အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကအဆိုတင်ပြောဆိုနေကြပါတယ်ရှင်။